ကွယ်လွန်သူအမေရိကန်ထက်လွတ်တော်မှဂျွန်မက်ကင်းရဲ့ကျွမ်းကျင်ရေးတဲ့ချုပ်လောင်းထည့်ထားပြီးအမေရိကန်လန်လွန်ချုပ်ထားတဲ့အခေါင်းကိုဝါရှင်တန်မြို့တော်ကအမေရိကန်ကွန်ဂရက်လွတ်တော်ခန်းမကြီးတွေမှာဆင်ရင်ထားပြီးတောက်ကြံလေးကလုတ်တဲ့အမတ်ရကွန်ပျူတာထဏမှာဒုတိယသမ္မတမိုက်ပင်းစ်တက်ရောက်ပြီးတော့ဝန်ပြုစကားပြောပါတယ်။တက်တန်းရှိလွတ်တော်အမတ်တူဖြစ်သူမက်ကင်းဟာသူကိုယ်တိုင်ထက်ပိုပြီးကြီးကျယ်တဲ့အကြောင်းရအတွက်တာဝန်ထမ်းဆောင်ခဲ့သူစစ်သူရဲကောင်းဖြစ်တယ်လို့ဒုသမ္မတပင်းစ်ကပြောပါတယ်။အဲဒီခန်းမကြီးထဲမှာကျင်းပတဲ့အခမ်းအနားကိုလွတ်တော်မှရာပေါင်းများစွာတက်ရောက်ပါတယ်။ကွယ်လွန်သူအမေရိကန်နိုင်ငံသားတယောက်ကိုအဲ့ဒီလွတ်တော်ခန်းမကြီးထဲမှာထားပြီးဂုဏ်ပြုတော့ဟာမစ္စတာမက်ကင်းနဲ့ဆိုရင်စုစုပေါင်းအယောက်30ပဲရှိပါသေးတယ်။တောက်ကြံလေးကလုတ်တဲ့အမတ်ရဂုဏ်ပြုခန်းနာဒါမှမဟုတ်ဒီကနေ့မှလုံးဝနိုင်ငံခန်းနာတွေကိုတက်ဖို့သမ္မတဒေါ်နယ်ထရမ့်ကိုဖိတ်ကြားတာမရှိပါဘူး။ဒါဟာသမ္မတထရမ့်ကိုပြစ်တင်ရှုတ်ချတဲ့သဘောဖြစ်အများကမြင်ကြပါတယ်။မစ္စတာထရမ့်နဲ့မစ္စတာမက်ကင်းတို့အကြားအခြေတင်ဖြစ်တာဟာ2016ခုနှစ်သမ္မတရွေးကောက်ပွဲကတည်းကစတာပါ။ဗီယက်နမ်စစ်ပွဲကာလအတွင်းမစ္စတာမက်ကင်းဖမ်းဆီးခံရတဲ့ဖြစ်ရပ်ကိုသမ္မတထရမ့်ကလောင်ပြောင်ပြောဆိုဘူးလို့စစ်သူရဲကောင်တူလည်းမဟုတ်ဘူးလို့ပြောမှုပါတယ်။ဒီကနေ့မှာတော့ဝါရှင်တန်မြို့တော်က National Cathedral ဘုရားကျောင်းကြီးမှာအမတ်တရအောက်မြို့ပွဲခန္ဓာကျင်းပမှာဖြစ်ပြီးသမ္မတဟောင်းနေတဲ့ George W. Bush နဲ့ Barack Obama တို့ကမစ္စတာမက်ကင်းအတွက်အမတ်တရကိုပြုစကားတွေပြောကြားကြမှာဖြစ်ပါတယ်။